ဒီကရေရပိုင်ကထိုင်းနိုင်ငံချင်းမိုင်မြို့မှာရှမ်းပြည်ညီညွတ်ရေးကော်မတီအစည်းအဝေးတရကျင်းပပါတယ်။အဲ့ဒီအစည်းအဝေးကိုရှမ်းနိုင်ငံရေးပါတီတွေရှမ်းလက်နက်ကိုင်အင်အားစုတွေပြည်ရင်းပြည်ပရှမ်းအဖွဲ့အစည်းတွေတက်ရောက်ကြပြီးရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့ဥက္ကဋ္ဌလည်းဖြစ်ရှမ်းတိုင်းသားခေါင်းဆောင်ကြီးလည်းဖြစ်တဲ့ဦးခွန်ထွန်းဦးကအဖွင့်အမှားစကားပြောပါတယ်။အဲ့ဒီမိခွန်မဦးခွန်ထွန်းဦးကလက်ရှိကာလအစိုးရနှစ်ဖွဲ့လိုလိုဖြစ်နေတာပြည်တော်စုလွှတ်တော်ရဲ့သဘောထားနဲ့ဆန့်ကျင်ပြီးတိုင်းသားလက်နက်ကိုင်အဖွဲ့တချို့ကိုအကြမ်းဖက်အဖွဲ့အစည်းတွေအဖြစ်ရှမ်းပြည်နယ်လွှတ်တော်ကဆုံးဖြတ်လိုက်တာစတဲ့အချိန်ဒီအချက်လက်တချို့ကိုထောက်ပြပြီး2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့လိုအပ်နေပြီလို့ပြောဆိုခဲ့ပါတယ်။ဒီဖွဲ့စည်းပုံအခြေခံဥပဒေကိုမပြေနိုင်သေးလို့တိုင်းပြည်ဟာအရင်ခေတ်တုန်းကလိုဒုံရင်ဒုံရင်အခြေအနေကိုဆိုင်နေတယ်လို့လည်းဝေဖန်သွားပါသေးတယ်။ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်သင့်သလားဆိုတာမေးခွန်းမဟုတ်ပေမဲ့ဘယ်အချိန်မှပြင်ရမလဲဆိုတာကတော့အငင်းပွားစရာပါ။ကုဒပအဲ့ဒီပြဿနာအကြောင်းဆွေးနွေးတင်ပြသွားပါမယ်
။ဒီကဲသမရဦးသိန်းစိန်အစိုးရတတန်းငါးနှစ်တာကာလကိုပြန်ကြည့်မယ်ဆိုရင်လေဖွဲ့စည်းပုံပြင်ရေးကိုငင်းပယ်ခြင်းမပြုခဲ့ပါဘူးအလားတူတက်မတော်ခေါင်းဆောင်တွေဘက်ကလည်းဖွဲ့စည်းပုံပြင်ဆင်ရေးကိုလက်ခံတယ်ဆိုပြီးပြောဆိုထားခဲ့ပါတယ်ဒါပေမဲ့ဘာအချက်တွေကိုပြင်ရမယ်ဘယ်နည်းဘယ်ပုံပြင်ရမလဲဘယ်အချိန်မှပြင်သင့်တယ်လဲဆိုတာကိုတော့သဘောထားမတူညီကြပါဘူးဖွဲ့စည်းပုံပြင်ရေးနဲ့ပတ်သက်ရင်အရင်သမရဦးသိန်းစိန်အစိုးရနဲ့တက်မတော်တို့သဘောထားချင်းတူညီရာတွေ့ရပါတယ်အဲ့ဒါကတော့လက်နက်ကင်တိုင်းရင်းသားတွေနဲ့အပြစ်ခက်ရစဲရီလုပ်မယ်အပြစ်ရထားတဲ့အခြေအနေအောက်မှာနိုင်ငံရေးကိစ္စတွေကိုစပွဲဝိုင်းပေါ်မှာဆွေးနွေးကြမယ်အဲ့ဒီဆွေးနွေးလို့ရလာတဲ့ရလဒ်တွေကိုလွှတ်တော်ကနေအတီးပြုတ်ပြီးဖွဲ့စည်းပုံပြင်ဆင်ရေးကိုဆက်လုပ်သွားမယ်လို့ဆိုပါတယ်အဲ့ဒီအချိန်လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းခေါင်းဆောင်နဲ့တီခိုင်ဖြိုးပါတီနဲ့အမတ်တွေကတော့ဖွဲ့စည်းပုံတွေကအချက်လက်တချို့ကိုစောစောစီစီပြင်ကျင်ပါတယ်ဒီလိုနဲ့လွှတ်တော်တက်တန်း9နှစ်တာကာလအတွင်းဖွဲ့စည်းပုံပြင်ရေးကိုစ조사ကြပေမဲ့နောက်ဆုံးတက်မတော်ဘက်ကသဘောမတူတာကြောင့်မအောင်မမြင်ဖြစ်ခဲ့ရပါတယ
်2010ဂျာဖက်ယူကော့ပွဲနဲ့ပထမအကြိမ်လွှတ်တော်တဲ့ရောက်သွားတဲ့ NLD ကလည်းဖွဲ့စည်းပုံကိုစောစောစီစီပြင်ကျင်တဲ့ဆန္ဒရှိကြောင်းထုတ်ဖော်ပြသပါတယ်ဖွဲ့စည်းပုံနဲ့ပတ်သက်ပြီး NLD ကပြင်ကျင်တဲ့အချက်တွေနဲ့အဲ့ဒီချိန်သူရောက်ရှိမှခေါင်းဆောင်နဲ့ပြည်ခိုင်ပြိုးအုပ်စုဘက်ကပြင်ကျင်တဲ့အချက်တွေမတူကြပေမဲ့သူရောက်ရှိမှရဲ့ဖွဲ့စည်းပုံပြင်ရေးလှုပ်ရှားမှုတဲ့ NLD ကပူးပေါင်းပါဝင်ခဲ့ပါတယ်။ဒါပေမဲ့ဒါလည်းအောင်မြင်မှုလုံးဝမရခဲ့ပါဘူး။ NLD ပါတီ2015ရွေးကောက်ပွဲကိုအနိုင်ရလွှတ်တော်ကိုလွှမ်းမိုးပြီးအစိုးရဖြစ်လာတဲ့အခါဖွဲ့စည်းပုံပြင်ရေးကိစ္စပြောသံဆိုသံသိမကြားရတော့ပါဘူး။ပြီးခဲ့တဲ့မြန်မာနှစ်သိက္ခူကာလသမရဦးထင်းကျော်ရဲ့မိခွန်းထဲမှာဖွဲ့စည်းပုံကိစ္စထည့်သွင်းပြောဆိုတာကလွဲပြီးအခြားဘာလှုပ်ရှားမှုမှမတွေ့ကြရတော့ပါဘူး။တချို့နိုင်ငံရဲ့ကက်ခတ်တွေကတော့ဒေါံဆန်းစုကြည်ကိုတိုင်းပြည်ပင်လင်းတတိုင်းပြည်လုံးဆိုင်ရာအပြစ်ခတ်ရက်စဲရေး NCA စာချုပ်လမ်းကြောင်း27ရာစုပင်လုံးကြီးလာကန်လမ်းကြောင်းတိုင်းသွားပြီးအဲ့ဒီကရလတ်တွေထွက်လာတဲ့ချိန်ကြမှဖွဲ့စည်းပုံပြင်ရေးအကောင့်ထဲပေါ်တော့မယ်လို့မှန်းဆမှုတွေလည်းရှိနေကြပါတယ်လူချင်းတွေမျိုးမှာရှမ်းတိုင်းသားခေါင်းဆောင်ဦးခွန်ထွန်းဦးရဲ့အခုလိုဝေဖန်ချက်ထွက်ပေါ်လာတာပါ
ပုံပွင့်လင်းလင်းပြောရရင်အရင်ဆရာနာရှင်တွေရေးဆွဲပေးထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေထဲမှာတိုင်းသားအချင်းချင်းသွေးကွဲစေတဲ့အချက်ဒီမိုကရေစီနိုင်ငံတည်ထောင်လို့မရအောင်အကန့်အသတ်ဖြစ်စေတဲ့အချက်တက်မတော်ကိုနိုင်ငံရေးတဲ့ခြေလှမ်းတွေကျူးဝင်အောင်ဖျားယောင်းသွေးဆောင်ထားတဲ့အချက်စတာတွေအများကြီးပါဝင်နေပါတယ်အခြားတစ်ဖက်ကိုပြန်ကြည့်ရင်ဒီကနေ့အချိန်ဟာအမျိုးသားယဉ်ကျေးစရေးကိုပြန်လည်တည်ဆောက်နေတဲ့အချိန်တိုင်းသားစည်းလုံးညီညွတ်ရေးကိုပြန်ပြီးတည်ဆောက်နေခြင်းငြိမ်းချမ်းရအောင်ကြိုးပမ်းအားထုတ်နေရခြင်းတိုင်းပြည်ဖွံ့ဖြိုးတိုးတက်အောင်အားကျုံမှန်တဲ့ဆောင်ရွက်နေရခြင်းလည်းဖြစ်ပါတယ်။အဲ့ဒီလိုအကောင့်ထဲဖောနေတဲ့လုပ်ငန်းတွေအောင်မြင်မှုရဖို့ကိစ္စမှာဖွဲ့စည်းပုံအခြေခံဥပဒေပါအချက်အလက်တွေကအဟံအတားဖြစ်နေတယ်ဆိုတာကလည်းငြင်းလို့မရတဲ့အချက်ပဲဖြစ်ပါတယ်။တနည်းပြောရရင်လက်နက်ကင်တိုင်းရင်းသားတွေနဲ့ NCA စာချုပ်လက်မှတ်ထိုး27ရာစုပင်လုံညီလာခံတွေတစ်ခုပြီးတစ်ခုကျင်းပ။အဲ့ဒီကအဖြေရလာမှရလာတဲ့အချက်တွေကိုဖွဲ့စည်းပုံပြင်ရေးဆိုတာဘယ်ချင်းဘယ်ကာလမှဖြစ်နိုင်မယ်ဆိုတာဘယ်သူကမှအတက်မပြောနိုင်ပါဘူးလက်ရှိငင်းငယ်ဖြစ်စဉ်ကိုကြည့်ရင်ငင်းငယ်ရေးမှာမရေမရမတေချာမှုပုံများလာတာကိုတောင်တွေ့နိုင်ပါတယ်တကယ်လက်တွေ့တိုင်းရင်းသားတွေနဲ့ညှိနှိုင်းတိုင်ပင်နေတဲ့ကိစ္စတွေပြေလည်မှုမရတဲ့နေရာမှာလဲအဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေကြောင့်ဖြစ်ရတဲ့အချက်အများကြီးပါဝင်နေတာကိုလည်းသတိပြုမိနိုင်ပါတယ်အလားတူအခြားသောတိုင်းပြည်တည်ငြိမ်ရေးဒ ီမိုကရေစီနိုင်ငံတည်ထောင်ရေးကိစ္စတွေမှာလည်းဖွဲ့စည်းပုံခြေခံဥပဒေကအဟံအတားဖြစ်စေတာနေရာအတော်များများမှာမြင်တွေ့နိုင်ပါတယ
်။ဒီအတွက်သေချာတာတစ်ခုကတော့တိုင်းပြည်မှာဖြစ်နေတဲ့ပြဿနာအတော်များများပြည်လည်ဖို့တိုင်းပြည်စည်းဝါးဖွံ့ဖြိုးတိုးတက်ပြီးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ဖို့ဆိုရင်ဖွဲ့စည်းပုံခြေခံဥပဒေကိုမြင်မြန်ပြင်နိုင်လေကောင်းလေပါပဲ။ဒီအတွက်လည်းသိပြီးတော့ခက်ခဲတာတော့မဟုတ်ပါဘူး။လက်ရှိဖွဲ့စည်းပုံကို NLD နဲ့တပ်မတော်ကသာသဘောတူရင်ဘယ်ချက်ကိုမဆိုပြင်နိုင်ကြပါလဲ။နေဆုံးစင်လက်ရှိလက်နက်ကိုင်တိုင်းသားတွေနဲ့ငြိမ်းချမ်းရေးတည်ဆောက်ရမှာအောင်မြင်မှုရစေဖို့ဒီမိုကရေစီနိုင်ငံတည်ဆောက်ရေးမှာတပ်မတော်ကိုနိုင်ငံရေးနဲ့ခြေလှမ်းကျုံဝင်အောင်ဖျားယောင်းသွေးဆောင်ထားတဲ့အချက်အပါအဝင်ဥပဒေပုံမှန်3-4ခုလောက်ကိုပြင်ဆင်နိုင်ပြီဆိုရင်တိုင်းပြည်နာကပိုကောင်းလာမှာသိကြပါတယ်ဒီအတွက်နိုင်ငံနဲ့တိုင်းသားပြည်သူတွေအပေါ်စည်နာကောင်းထားပြီး NLD နဲ့တပ်မတော်ကိုယ်စားလှယ်တွေပါဝင်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးဘူးတွဲကော်မတီလိုမျိုးစနစ်တကျဖွဲ့စည်းပြီးလက်ရှိအချိန်ကစအကောင့်ထဲပေါ်ဆောင်ရွက်သွားသင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
We'll be right back.